ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံဗဟိုဘဏ်ကိုတိကျရည်တည်စေနိုင်ဖို့နဲ့နိုင်ငံခြားဘဏ်တွေရင်းနှီးမြှုပ်နှံစေနိုင်မဲ့ချက်တွေပါဝင်နေဗဟိုဘဏ်ဥပဒေမူကြမ်းကိုပြည်ထောင်စုလွှတ်တော်ကဇူလိုင်လ10ရက်နေ့မှာအတည်ပြုခဲ့တာဖြစ်ပါတယ်ဒီနေ့မှာတော့ဗဟိုဘဏ်ကြီးကလေးဦးဖြစ်တဲ့ဥက္ကဋ္ဌအဖြစ်ဦးကျော်ကျော်မောင်ဒုတိယဥက္ကဋ္ဌတွေအဖြစ်ဦးတန်းငိမ့်ဦးဆက်အောင်နဲ့ဒေါခင်ဆန်းဦးတို့ကိုဗဟိုဘဏ်ကြီးကဲတွေအဖြစ်ခန့်အပ်ခဲ့တာပါဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ရမယ့်ဦးကျော်ကျော်မောင်ဟာဗဟိုဘဏ်မှာ10နှစ်ကြာဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ပူသူဖြစ်တယ်လို့သိရပါတယ်မြန်မာနိုင်ငံမှာဗဟိုဘဏ်ဟာအစိုးရရဲ့တင်းကျပ်တဲ့ထိန်းချုပ်မှုအောက်မှာသာနှစ်ပေါင်းများစွာရှိခဲ့တာဖြစ်တဲ့အတွက်ငွေကြေးနဲ့ဗန်နာအေးပိုင်းဆိုင်ရာမူဝါဒတွေချမှတ်မှုမှာလွတ်လပ်မှုမရှိခဲ့ပဲတိုင်းပြည်ငွေကြေးမူဝါဒတွေမှာလည်းလွတ်လပ်မှုမရှိခဲ့တဲ့အတွက်အတိတ်မှာအမှားယွင်းပေါက်များစွာဖြစ်ခဲ့တယ်လို့ဆိုကြပါတယ်အစိုးရတက်လက်ထက်ပြောင်းလဲမှာအခုလိုဗဟိုဘဏ်ကိုလည်းတည်တံ့လွတ်လပ်တဲ့အဖွဲ့ဖြစ်အောင်ပြောင်းလဲလိုက်တာလို့လည်းပြောကြပါတယ်ဘဏ်လုံငန်းတွေ့ကြုံရှိတဲ့သူကိုဗဟိုဘဏ်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်စေခိုင်းတာဟာဘဏ်လုံငန်းဖွံ့ဖြိုးဖို့အထောက်အကူဖြစ်လာစေနိုင်တယ်လို့ဗဟိုဘဏ်မှာဒုတိယဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ပူသူဦးတန်းလင်ကပြောပါတယ်
သူကြောင့်မောင်ကအခုလည်းအုပ်ရပြန်လုပ်တယ်ဆိုတော့သူလုပ်ပိုင်권လေးရလာတော့သူအရင်တော့မလုပ်နိုင်တဲ့ဟာတွေအခုလုပ်နိုင်တယ်လို့ပဲကျွန်တော်တို့ယူဆမလုပ်နိုင်ဘူးဆိုတာကဟိုအကန့်တတရများနေအောင်တဲ့အောင်လဲသူကတော့ဘာတွေးကြုံမရှိမယ်လို့လဲသူကပြည်စည်းဝိုင်းပြရရှင်ပဲလေသူလည်းလို့ရကြရင်လည်းရှိတာပဲကောင်းတဲ့ဘက်ကိုသွားနေတယ်လို့ပဲယူဆပါ
တိကျကင်းလွတ်တဲ့အနေအထားနဲ့ဗဟိုဘဏ်ယက်တီရမယ့်အရှင်ဒီမှာအခုခန့်အပ်ခံလိုက်ရတဲ့သူတွေဟာတိုင်းပြည်အတွက်လိုအပ်တဲ့ငွေကြေးဆိုင်ရာမူဝါဒတွေချမှတ်ပြီးမလုံဆောင်နိုင်လူလူလတ်လတ်လုပ်ပိုင်권တွေပြပြသွားစေနိုင်တယ်လို့ပြည်သူ့လွတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဝင်လွတ်တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းကပြောပါတယ
်အခုရွေးချယ်လိုက်တဲ့လူတွေကတော့ဒီဘဏ်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့မစိမ့်တဲ့အတွက်ဆောင်ရွက်နိုင်လိမ့်မယ်လို့ထင်တယ်ဒါပေမဲ့မူဝါဒတွေကိုတော့ခိုင်ခိုင်မာမာချပြီးအစိုးရဘက်ကဒီအတွင်းပူးပေါင်းရေးကာလကိုပြင်ဆင်ရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဘိုးဘဏ်အတိအကျကင်းလွတ်တဲ့ယက်တီမဲဆိုတဲ့အခြေအနေမှာတော့ရခင်လုတ်ခဲ့တဲ့ပုံစံအနေနဲ့တော့ကွာခြားလိမ့်မယ်လို့ထင်တယ်ဒီအပေါ်မှာလည်းသူတို့အနေနဲ့တော့ပြင်ဆင်ထားပြီးသားဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်စနစ်တကျပြင်ဆင်ထားမှုမရှိဘူးဆိုရင်ဘိုးဘဏ်ရဲ့ independence ယက်တီမှုဟာပြပြသွားနိုင်တယ်လို့ကျွန်တော်ထင်တယ
်မြန်မာနိုင်ငံဟာဘဏ်လုပ်ငန်းဆိုင်ရာတွေလည်းတိုးတက်စားပြုနေပြီဖြစ်တာကြောင့်ဗဟိုဘဏ်ဟာတည်တံ့ယက်တီဝင်ရမယ့်အချိန်လေးဖြစ်တယ်လို့ပြောကြပါတယ်တချိန်ထဲမှာလည်းအခုခန့်အပ်ခံလိုက်ရတဲ့အကြီးအကဲတွေဘလောက်ထိလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရရှိမလဲဆိုတာကအရေးကြီးတယ်လို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်
ကျင်းအဒီဘောပန်ကဒီဘနာခုံဝင်ကြီးအောက်မှာရှိရဲ့ဖက်ကဆင်းရဲဆင်းရဲအမိန်ရတာသူတို့လောက်ဆောင်ကြရတွေ့ရတယ်လေအခုဒီဘောပန်ဥက္ကရာရဲ့ဒီဥက္ကရာသုံးသူရဲ့ order တက်ရောက်မှုကိုလည်း looking ရမယ် order ပေးရအောင်လည်း looking ရမယ်ဘဲ comedy မှာဘသူပါခဲ့တာတို့ဘဲဆိုင်ရမှာဘဲဖွဲ့စည်းမှာဘသူတွေပါခဲ့တဲ့ရင်းနှီးသူတွေရှိတာလို့အဲ့ဒါတွေကိုရှင်းလို့ရမယ်ဘောပန်ဆိုတာကသူ့ရဲ့ကျွမ်းကျင်တဲ့ဘုတ်ဖွဲ့ရနေပြီးတော့ policy တစ်ခုကိုဘလောက်ထိလွတ်လပ်လပ်လပ်စံမိုးစံရင်စံညောင်းကိုသူဘယ်လိုလုပ်မလဲဆိုတာအဲ့ဒါတွေကအရေးကြီးလာမှာပေါ့နော်
ဘိုးဘန်ဟာနှစ်ပေါင်းများစွာဗန်နာရေးနဲ့အခွန်ဝင်ကြီးဌာနအောက်မှာယက်တည်ခဲ့ရတာဖြစ်ပြီးမကြတော့မဲ့အနာဂတ်မှာတော့တီးတန့်လွတ်လပ်တဲ့ဘိုးဘန်အဖြစ်မြင်တွေ့ရတော့မယ်လို့ပြောကြပါရစေ။